Welcome to the Voice of America in Burmese.
mingla shi de christmas kha tamya phit ja ba si shin american pi dang su washington dc ga ni 2015 ku ne december la 25 ye taok ja ni minat khin voa season rue ko myama sano chain minat 6 nai ga ni 9 nai thi line no meter 24 32 ne 40 ru ga ni dai yai thau lwin pe ni ba bi shin ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချက်ပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးမှာပါစီးရီးယားစုအနေနဲ့နိုင်ငံခြားဝန်ရဆက်ဖတ်မှုမပါပဲဂျနီဗာငင်းချင်းဆင်တွေဘက်မှာပေါင်းမှုစီးရီးယားနိုင်ငံခြားဝန်ကြီးကပြောကြားလိုက်ပါတယ်လာမယ့်နှစ်ဆက်မှာကယ်လီဖိုးနီးယားမှာလုပ်မဲ့ထိပ်သီးဆင်တွေဘက်ကိုတည့်ဖို့အမရအမေရိကန်သမရရဲ့ဖိတ်ကြားချက်ကိုအာဆီယံခေါင်းဆောင်တွေကလက်ခံလိုက်ကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမနန္ဒာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးသောတာရှင်တွေနားဆင်ကြမှာကခရစ်တော်ဖွားမြင်ရာဘက်သလဟမ်မြို့မှာခရစ်စမတ်ကိုကျိုးဆိုသူတွေဘာကြောင့်နေပါရတာပါလဲဘလို့အခြေအနေတွေကြောင့်လဲဆိုတာနဲ့အတူအမေရိကန်ပြည်ထောင်စုမှာတော့မြန်မာခရီးယန်တိုင်းရင်းသားတွေမကြခင်ခရစ်စမတ်ကိုကျိုးဆိုကြတော့မှာပါဒီနှစ်ကြောက်တဲ့ခရစ်စမတ်အတွက်ကက်သလစ်ဘုန်းတော်ကြီးဖာသာတီမသီက
ဒီနာပြည့်ရှိပြီသူပြည်သားများအားလုံးဒီစစ်ပွဲကိုအဆုံးသတ်နိုင်လျက်ဖခင်ရှင်ရဲ့ချစ်ခြင်းမြတ်တာကိုဦးထိပ်ထားပြီးတော့မှတူနဲ့တူ
ဒီလိုခရစ်စမတ်ဆူတောင်းတဲ့တွင်နဲ့အတူသောတာရှင်တွေအတွက်ခရစ်စမတ်တေးလက်ဆောင်ပေးသွားဖို့လည်းရှိပါလိမ့်ရှင်ဒါအပြင်ထိုင်းနိုင်ငံကော့တောင်ခေါ်လေးကျွန်းမှာဗြိတိသျှနိုင်ငံသားနှစ်ဦးအသက်ခံရမှုထိုင်းတရားရုံးဆုံးဖြတ်ချက်ပေါ်တုံ့ပြန်သံတွေကိုလည်းကြားကြရမှာပါနောက်ပိုင်းမှာလည်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒါတွေကိုအလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲကောင်ကကြီးညာပေးပါမယ်ရှင
်စီးရီးယားစုအနေနဲ့နိုင်ငံခြားကဝင်ရောက်ဆက်ဖက်မှုတွေမပါဘဲဂျန်နဗယ်မြို့မှာကျင်းပမယ်ငင်းချိုင်းဆွေးနွေးပွဲတွေမှာပါဝင်ဖို့အဆင်သင့်ပါပဲလို့တရုတ်နိုင်ငံဘေဂျင်းမြို့ကိုရောက်နေတဲ့စီးရီးယားနိုင်ငံခြားရေးဝန်ကြီးဝေါ်လစ်ချမူလမ်ကကြက်သပရင်းနေမှာပြောဆိုလိုက်ပါတယ်စီးရီးယားပြည်ရင်းဆက်အဆုံးသတ်ရေးယူရတဲ့နိုင်ငံတကာဥဆောင်တဲ့စီးရီးယားငင်းချိုင်းလုပ်ငန်းရှင်တက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအတည်ပြုခဲ့ပြီးတဲ့နောက်မှာသတင်းတပတ်နီးပါးအကြံမှာအခုလိုပြောဆိုလိုက်တာပါနိုင်ငံခြားကဝင်ရောက်ဆက်ဖက်မှုမပါဘဲလို့ပြောဆိုခဲ့တာဟာဘာကိုယူရတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမပြောဆိုပါဘူးတရုတ်နိုင်ငံဘေကျင်းမြို့မှာနိုင်ငံတရုတ်နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံပြီးတဲ့နောက်မှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်မှာမစ္စတာမူလမ်မစီးရက်တိုက်ခံကိုစလဲအဖွဲ့ဘက်ကပါဝင်မဲ့သူတွေရဲ့နာမည်စင်းတွေကိုရတာနဲ့သူတို့ဘက်ကလည်းကိုစလဲအဖွဲ့တစ်ဖွဲ့အဆင့်သင့်ဖြစ်နေလိမ့်မယ်လို့ပြောပါတယ်စီးရက်ငင်းချိုင်းနဲ့ပတ်သက်တဲ့လမ်းပြအမြေပုံတစ်ခုကိုပြီးခဲ့တဲ့သတင်းဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီမှအတည်ပြုခဲ့ကြတဲ့အထက်မှာတရုတ်နိုင်ငံလည်းပါဝင်ခဲ့တာပါငင်းချိုင်းဆွေးနွေးပွဲကိုတော့အစောဆုံးဇန်နဝါရီလတည်းမှာစတင်သွားဖို့ဖြစ်ပါတယ်။တချိန်တည်းမှာပဲရုရှားက IS စစ်သွေးကြော်တွေကိုလေကြောင်းကနေတိုက်ခိုက်နေမှုတွေကိုစီးရက်ဘက်ကဘယ်အပြစ်ခတ်ရစဲရေးကမှမတားနိုင်ဘူးလို့မော်စကိုထိပ်တန်းတန်တမန်တူကပြောကြားလိုက်ပါတယ
်။အီရတ်တပ်ဖွဲ့တွေဟာလွန်ခဲ့တဲ့9လတုန်းက IS အစွန်ရောက်တေစီကလက်လွတ်ဆုံးရှုံးခဲ့ရတဲ့ရာမဒီမြို့ကိုပြန်လည်သိမ်းပိုက်နိုင်မှုအတွက်မြို့လယ်ကောင်မှာခြေကုပ်ယူထားတဲ့စစ်သွေးကြော်တွေကိုနောက်ဆုံးတိုက်ပွဲဝင်နေကြပါတယ်ဒီထိုးစစ်ကြီးရဲ့တတိယမြေနေ့ဖြစ်တဲ့ကြာသာပတင်းနေ့တုန်းကဆိုရင်အီရတ်နိုင်ငံအန်ဘာနယ်မြို့တော်ရာမဒီရဲ့အစိုးရယုံနေတည်ရှိရာတဝိုက်မှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ် IS အစံဖတ်သမားတွေဟာအီရတ်တို့ထိုးဖောက်လာတာကိုနှိကွေအောင်အသေးခံဘုံးခွဲသမားတွေမိုင်းဘုံးတွေလက်ဖြောင့်တနက်သမားတွေအပြင်လူတွေကိုအကာအကွယ်ဖြစ်သုံးနေကြတယ်လို့အီရတ်စစ်ဖက်အရာရှိတွေကဆိုပါတယ်ရာမဒီမြို့လယ်မှာအစွန်ရောက်တရားကျော်လောက်အခိုင်အမာတက်ဆွဲနေကြတာပါမြို့လယ်ကောင်တွေတဖြည်းဖြည်းနီးကပ်လာနေတဲ့အီရတ်အစိုးရတပ်တွေကနောက်ရက်အနေငယ်အတွင်းမှာမြို့ရဲ့လေဘဟိုကိုထိန်းချုပ်နိုင်တော့မယ်လို့ပြောနေပါတယ်ရာမဒီမြို့ IS တို့လက်ပုတ်လက်ထဲကြားရောက်သွားခဲ့တဲ့မီလာကဆာလို့အခုတိုက်ပွဲဟာအီရတ်တပ်ဖွဲ့တွေရဲ့အရေးပါဆုံးထိုးစစ်တစ်ခုဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းခေမှာထုတ်လွှင့်နေတဲ့ Saudi Caliphate Radio က IS စစ်သွေးကြွာလူလာတဲ့ဝါရဖြန့်အတန်းလွှင့်မှုတွေရပ်ဆိုင်းသွားပြီလို့နန်ဂါဟာခဲကဒေတာအာဏာပိုင်တွေကပြောပါတယ်။ Syria နဲ့ Iraq နိုင်ငံတွေမှာထုတ်လွှင့်နေတဲ့ IS အစွန်းရောက်တွေရဲ့သတင်းမီဒီယာတွေကိုအတုခိုးပြီးနန်ဂါဟာခဲရင်ထဲမှာအာဖဂန်ဌာနခွဲဖြစ်နေတနေ့ကိုအ ਨੇ စုံတနအီကြာထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒါဟာအလုတ်လက်မဲ့နှုန်း24ရာခိုင်နှုန်းလောက်ဖြစ်နေတဲ့စစ်ကြောင့်ပျက်စီးယိုယွင်းနေတဲ့အာဖဂန်နစ္စတန်နိုင်ငံထဲမှာအလုတ်ရဖို့မလွယ်ပဲဖြစ်နေတဲ့ အာဖဂန်လူငယ်တွေကိုဆွဲဆောင်မှုဖြစ်ပါတယ်။အလုပ်လက်မဲ့ဖြစ်မှုဟာလူငယ်တွေကြားမှာပိုးပြီးများနေတာမို့ဒါကို IS အဖွဲ့ကလူသစ်စုဆောင်ဖို့အတွက်ပြစ်မှတ်ထားလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီရေဒီယိုအတန်လှည့်မှုတွေကိုဒေသအာဏာပိုင်တွေကအောင်းအောင်းမြင်းမြင်းဖျက်တောက်လိုက်နိုင်ပြီလို့နန်ဂါခင်အုပ်ချုပ်ရေးမှုရဲ့ပြောခွင့်ရကပြောပါတယ်။ဒါအပြင်အာဏာပိုင်တွေဟာဘယ်နေရာကနေဒီအတန်လှည့်မှုကိုထုတ်လွှင့်နေတယ်ဆိုတာကိုလိုက်ပြီးရှာဖွေနေတယ်လို့လည်းပြောပါတယ်။ Sarika Lefet Radio ထုတ်လွှင့်နေတဲ့အတန်လိုက်မှာတော့လောလောဆယ်မှာအာဖဂန်အမျိုးသားအာဖဂန်နိုင်ငံအမျိုးသားတချင်းနဲ့အာဖဂန်ရှေးတချင်းတွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီရေဒီယိုအတန်လှည့်မှုရပ်ဆိုင်းတော့အောင်အာဖဂန်အစိုးရရဲ့လှုပ်ဆောင်မှုကိုနိုင်ငံခြားတပ်တွေကနေကူညီတာဖြစ်နိုင်ပါတယ်လို့တချို့ဒေတာအစိုးရပိုင်းအရာရှိတွေကပြောကြားကြပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခရစ်ယာန်ဘာသာဝင်ခေါင်းဆောင်တွေဟာအစွန်းရောက်မွတ်စလင်တွေစီကလို့ဆွဆွဲထားတဲ့ချိန်ချောက်မှုတွေတွန်းမြင့်ရောက်ရှိလာတဲ့အတွက်ခရစ်ယာန်ဘုရားကျောင်းတွေမှာအစဉ်လာရခရစ်စမတ်ညတကောင်ရန်ဝတ်ပြုဆုတောင်းပွဲတွေမလုပ်နိုင်တော့ဘူးလို့သိရပါတယ်။ပြီးခဲ့တဲ့ရက်သပတ်တွေအတွင်းကဒင်နာစပူမြို့ကကက်သလစ်ဘုရားရှိခိုးကျောင်းတွေဟာအသက်အန္တရာယ်ချိန်ချောက်မှုတွေကြုံခဲ့ရပါတယ်။ရဲတွေကတော့တတိနေ့နဲ့နေကြဖို့အကြံပြုထားပြီးတော့ဒီနေ့မြေအတွင်းမှာရှိတဲ့ကက်သလစ်ဘုရားကျောင်းအားလုံးဒီခရစ်စမတ်ညတကောင်ရန်ဝတ်ပြုဆုတောင်းမှုတွေမလုပ်တော့ဘူးဆုံးဖြတ်ခဲ့တာပါလို့ဒင်နာစပူမြို့ကဘစ်ရှော့ဘုန်းကြီးဆဘတ်စတီယန်တူတူက VOA ကိုပြောခဲ့ပါတယ
် VOA ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်လာမယ့်နှစ်ဆန်း American နိုင်ငံ California ပြည်နယ်ထဲမှာပြုလုပ်မယ့်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက် American သမ္မတ Barack Obama ရဲ့ဖိတ်ကြားချက်ကိုအာဆီယံခေါင်းဆောင်တွေကလက်ခံခဲ့ကြတယ်လို့သမ္မတအင်ဂျူအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကဗိုလ်တပုနေမှာပြောကြားခဲ့ပါတယ်သမ္မတ Obama ကပြီးခဲ့တဲ့လအာရှကိုတောရောက်တဲ့ခီးစဉ်အတွင်းမှာအာဆီယံ၁၀နိုင်ငံကခေါင်းဆောင်တွေကိုအခုလိုဖိတ်ကြားခဲ့တာဖြစ်ပြီးဒီဖိတ်ကြားချက်ကိုလက်ခံတဲ့အတွက်သမ္မတကဝမ်းမြောက်ကြောင်းအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကပြောပါတယ်ဒါပေမဲ့ဆွေးနွေးပွဲကျင်းပမယ့်ရက်အတိအကျကိုတော့ထုတ်မပြောသေးပါဘူးဂျပန်ကျိုတိုသတင်းမှာတော့ February 15ရက်နဲ့16ရက်တွေမှာဖြစ်နိုင်ပါတယ်လို့အာဆီယံအရာရှိတွေရဲ့ပြောကြားချက်ကိုကိုးကားပြီးရေးသားထားတာတွေ့ရပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာနယ်မြေပိုင်ဆိုင်မှုအတွက်တရုတ်ရဲ့အတင်းရဲလှုပ်ဆောင်မှုတွေအတွက်အာဆီယံအဖွဲ့ကညီညီညွတ်ညွတ်နဲ့ရင်ဆိုင်ဖို့ကိုအမေရိကန်နိုင်ငံကဆက်ရထက်သန်နေတာပါ။ Brunei, Malaysia, Singapore နဲ့ Vietnam အာဆီယံအဖွဲ့ဝင်၄နိုင်ငံဟာ TPPT Pacific ရံဝန်ကုန်သွယ်ဘက်နိုင်ငံ12နိုင်ငံထဲမှာပါဝင်နေတာဖြစ်ပြီးဒီကုန်သွယ်သဘောတူညီချက်ဟာကြီးထွားလာနေတဲ့တရုတ်ကိုဒဏ်ပြန်နိုင်မှုအတွက်စီးပွားရေးနဲ့လုံခြုံရေးအတွက်အာရှဒေသကိုဦးစားပေးတဲ့ American သမ္မတ Obama ရဲ့မူဝါဒမှာအဓိကတော့ချက်တစ်ခုဖြစ်ပါတယ်။အခုလိုကယ်လီဖိုးနီးယားပြည်နယ်ကိုရွေးချယ်တာဟာဒီနေရာဟာ2013ခုနှစ်တုန်းကတရုတ်သမ္မတရှီကျင့်ပင်နဲ့အမေရိကန်သမ္မတအိုဘားမားတို့ကြားအလို့သဘောတွေ့ဆုံမှုတွေပြုလုပ်ခဲ့ပြီးအမေရိကန်တရုတ်ဆက်ဆံရေးအတွက်လမ်းကြောင်းတစ်ကိုထွန်းနိုင်တဲ့နေရာလည်းဖြစ်နေလို့ဖြစ်ပါတယ်
။ဘရာဇီးနိုင်ငံမှာဥကောင်းသေးလှီနေတဲ့ကလေးပေါင်း2400မွေးဖွားခဲ့ပြီးတဲ့နောက်ဂျမားရေးအာဏာပိုင်တွေဟာအလွန်မင်းစိုးရိမ်ကြောင်းပြောကြားခဲ့ပြီးအရေးပေါ်အခြေအနေကြေညာခဲ့ရပါတယ်။ဒီကလေးတွေဟာ microcephaly လို့ခေါ်တဲ့ပြင်းထန်တဲ့အုံနောက်ပျက်စီးမှုဖြစ်နေတဲ့အခြေအနေနဲ့အတူမွေးဖွားလာခဲ့တာဖြစ်ပါတယ်။ဒီလိုအခြေအနေနဲ့မွေးဖွားလာခဲ့တဲ့အခါကလေးငယ်29ယောက်ကတော့သေဆုံးသွားခဲ့ပါတယ်။ဒီလိုမွေးဖွားလာတဲ့အကြောင်းရင်းကတော့ခြင်နေကတဆင့်သေဆောင်လာတဲ့ virus ပိုးတစ်မျိုးကြောင့်ဖြစ်ပုံရပါတယ်။အနောက်ဖက် Nile virus အသေးလို့အမည်ရတဲ့ဒီ virus ပိုးကိုလွန်ခဲ့တဲ့နှစ်ပေါင်း80လောက်ကအာဖရိကကမြောက်တွေမှာပထမဆုံးတွေ့ရှိခဲ့တာဖြစ်ပါတယ်။အရွယ်ရောက်ပြီးသူတွေမှာများသောအားဖြင့်မပြင်းထန်တဲ့လက္ခဏာတွေသာဖြစ်ပေါ်စေပေမဲ့မွေးဖွားစကလေးငယ်တွေမှာတော့ဒီရောဂါကြောင့်ပြင်းထန်တဲ့အုံနောက်ပိုင်းဆိုင်ရာချုပ်ယွင်းမှုတွေဖြစ်ပေါ်စေပါတယ်။ဒီ microcephaly လို့ခေါ်တဲ့အခြေအနေဖြစ်ပေါ်နေတဲ့ကလေးတွေမွေးဖွားခဲ့တဲ့အမျိုးသမီး2ဦးမှာဒီကူးစက်ရောဂါပိုးကိုတွေ့ခဲ့တာဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကလည်းအခြေအနေကိုအနီးကပ်စောင့်ကြည့်နေပါတယ်။
အိန္ဒိယနဲ့ရုရှားတို့ဟာဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့နျူကလ িয়ার ဒါဘေးစံယုံတွေအိန္ဒိယနိုင်ငံထဲမှာတိစောက်ဖို့ပြင် ကာကွယ်ရေးနဲ့အရက်ဖက်ဆိုင်ရာတွေမှာပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။မော်စကိုကိုအလဲရောက်လာတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးသဘောတူလက်မှတ်ရေးထိုးပွဲအပြီးမှာတော့လာမယ့်20အတွင်းမှာအိန္ဒိယနိုင်ငံမှာဓာတ်ပိဆက်ရုံအနည်းဆုံး6ခုတိဆောက်ရေးအတွက်ရုရှားကအကူအညီပေးမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားခဲ့ပါတယ်။အိန္ဒိယတောင်ပိုင်းကအန္ဒရာပရာဒက်ရှ်ပြည်နယ်ထဲမှာတစ်ခုကိုမီဂါဝတ် 1200 စီထုတ်ပေးနိုင်မယ်နျူကလ ியர் ဓာတ်ပိဆက်ရုံ6ခုကိုတိဆောက်မှာဖြစ်ပါတယ်။လောလောဆယ်မှာတော့အနာကတမင်နာဒူပြည်နယ်ထဲမှာရုရှားက6ခုကိုဆောက်လုပ်နေတာပါ။စီးရင်းနဲ့ဤပညာပိုင်းဆိုင်ရာအနီးကပ်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးသမရပူတင်ကပြောကြရမှာတော့သူတို့ဟာ Brahmos missile ဒုံးကျည်ထုတ်လို့ရေးကိုအောင်းအမြင်လှုပ်ဆောင်နေကြောင်းနဲ့ရုရှားပုံစံထုတ် jet တိုက်လျင်နဲ့တဲပို့လျင်ပုံစံတစ်ကိုနှစ်နိုင်ငံပူးတွဲတိဆောက်ဖို့အတွက်စီစဉ်နေကြောင်းလည်းပြောပါတယ်။ American company တွေဖြစ်ကြတဲ့ GE နဲ့ Westinghouse အပြင် American အခြေစိုက် Japan ရဲ့ Toshiba တို့ကအိန္ဒိယနိုင်ငံရဲ့ nuclear စွမ်းအင်ကဏ္ဍမှာပါဝင်လှုပ်ဆောင်ဖို့အတွက်စဉ်းစားနေချိန်မှာပဲအိန္ဒိယကရုရှားကိုလက်ခံလိုက်တာဖြစ်ပါတယ်။အိန္ဒိယက nuclear ဓာတ်ပေါင်းဖော်တွေအတွက်လှုပ်ဆောင်တဲ့ဒီ company တွေကလည်းမတော်တဆအန္တရာယ်ဖြစ်လာရင်တာဝန်ခံမှုရှိစေတဲ့ဥပဒေကြောင့်ဆိုင်းငံ့နေကြတာဖြစ်ပါတယ်။အိန္ဒိယနဲ့ရုရှားနှစ်နိုင်ငံတို့ကတော့လာမယ့်ဆယ်နှစ်အတွင်းဒေါ်လာ10ဘီလီယံကနေဘီလီယံ30အထိကုန်သွယ်မှုမြင့်တင်ဖို့လဲစီစဉ်နေကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းနဲ့အနောက်အလယ်ပိုင်းဒေသတွေမှာခရစ်စမတ်ပွဲဆင်နွှဲနေကြတဲ့ရာနဲ့ချီတဲ့မိသားစုတွေဟာမမျှော်လင့်တဲ့လေးဆင်နှမောင်းတံကိုခံခဲ့ရတာပါဒီဇင်ဘာလထဲမှာဒီလိုလေးဆင်နှမောင်းမျိုးတိုက်ခတ်တာမကြုံဘူးကြပါဘူးလူပေါင်း10ဦးသေဆုံးပြီးအိုးအိမ်ဆုံးရှုံးမှုတွေလည်းဖြစ်ပွားခဲ့ကြပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုရဲကောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုအလှည့်ပေးပါရစေဒီမနက်တော့ခရစ်စမတ်နဲ့ဆိုင်တဲ့သတင်းတွေကိုအရင်ဆုံးထုတ်လွှင့်ပေးသွားပါမယ်။ခရစ်တော်မွေးဖွားရာဘက်လင်ဟမ်မြို့ကိုအရင်ဆုံးကြည့်ရအောင်ပါရှင်။အနောက်ဘက်ကန်ဒီတာနေရာတချို့မှာပါလက်စတိုင်းသားလာရောက်တိုက်ခိုက်သူတွေက၄ဦးဟာအစ္စရေးတပ်တွေရဲ့လက်ချက်နဲ့သေဆုံးသွားခဲ့ပါတယ်။အခုလိုမတည်ငြိမ်မှုတွေလွှမ်းမိုးနေတာမို့ပါလက်စတိုင်းတွေအုပ်ချုပ်နေတဲ့ခရစ်တော်မွေးဖွားရာဘက်လင်ဟမ်မြို့လေးမှာတော့ခရစ်စမတ်အကြိုညဟာလူသိပ်မစီလာပါဘူး။ဒီအကြောင်းဘက်လင်ဟမ်မြို့လေးကနေပြီးတော့VOA သတင်းတော် Robert Barker သတင်းပေးပို့ထားတာကိုဒေါက်ခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။အနောက်ဘက်ကန်ကဘက်သလဟမ်မြို့ကလေးမှာမင်းချန်ရင်မြင့်ကိုဖြတ်ပြီးချီတက်လာတဲ့ပါလက်စတိုင်းယောက်ျားကလေးနဲ့မိန်းကလေးကင်းတောက်တပ်ဖွဲ့ဝင်ကလေးတွေရဲ့ဂီတသံနဲ့ခရစ်စမတ်ပွဲတော်ကိုစတင်လိုက်ပါပြီ။ဒါပေမဲ့ခရစ်စမတ်ဝန်းကျင်ကတော့တိတ်ပြီးတက်တက်ကြွကြွမရှိလာပါဘူး။ဒီနေရာမှာအစ္စရေးနဲ့ပါလက်စတိုင်းတွေကြားအကြမ်းဖက်မှုတွေတုံးလာကြဖြစ်ပွားနေတာမို့ဖျားဖူးတွေနဲ့နိုင်ငံခြားခီးသွားတွေကဒီကိုလာဖို့အတွက်လန့်နေကြတာပါခရစ်တော်ဖွားမြင်တဲ့နေရာလို့ထုံနှန်းစင်လာပြောဆိုကြတဲ့ Nativity Shay Kryan ဖျားเจ้าနာမှာရှိတဲ့ Manger Square Hotel Manager Louis Dewell ကဧည့်သည်သိပ်မလာဘူးလို့ပြောပါတယ်
There has been a lot of cancellations because of the unstable
political situation. I mean, I think that the situation has changed. I think that the situation has changed. I think that the situation has changed.
I think that the situation has changed. I think that the situation has changed. I think that the situation has changed. I think that the situation has changed. I think that the situation has changed.
Being as a Christian, as a Roman Catholic, it's overwhelming.
And the young one, this is a Roman Catholic father. When he did, today I will cook young one. The guy who wants to see him. Now, be today I got Jesus Christ. Do pouring get the new life. Today, I'm today I go to the young one. Ma, go to young one. Muri, go to the high man. Last, lo, be to the Lansan. Last,
key story. The ma, American and Michigan. Today, got the Emily Walker. The Baba. The American and ma, Lucy. Like, young like, tap your movie. My, be to the young one.ဒီဘက်သလဟမ်ကိုရောက်လာတဲ့အခါပို့ပြီးလုံခြုံတယ်လို့တောင်တွေးမိပါတယ်လို့ဆိုပါတယ
် I'm definitely not afraid to be in this part of
ကျွန်မကတော့ဒီလိုနေရာမျိုးကိုအခုလိုရောက်နေတာအတွက်ကြောက်စိတ်လုံးဝမရှိပါဘူးအမေရိကမှာကျန်နေတဲ့ကျွန်မရဲ့မိသားစုနဲ့မိတ်ဆွေတော်တော်များများကတော့ကျွန်မအတွက်စိုးရိမ်ကြတယ်ဒါပေမဲ့အမေရိကန်နိုင်ငံမှာလည်းအကြမ်းဖက်တိုက်ခိုက်တာတွေဖြစ်နေတယ်ဆိုတာကိုအမြဲလူလိုပဲကြားနေရတော့ဒါမျိုးဟာနေရာတိုင်းမှာဖြစ်တတ်တာပဲလို့တွေးပြီးဒီမှာအန္တရာယ်ရှိတယ်လို့မခံစားရတော့ပါဘူး
တဲ့သားနဲ့လှုပ်ထားတဲ့ဌာနေအမှတ်တရလက်ဆောင်ကလေးတွေကိုရောင်းချတဲ့ဆိုင်ကလေးတွေမှာတော့ ဲ့မျောနေတဲ့ပါလက်စတိုင်းဈေးတွေတွေထိုင်းပြည်ဆောင်နေကြပေမဲ့အခုထိတော့ဈေးဝယ်သူကတိတ်ပြီးမရှိလာသေးပါဘူး
။ဒါကတော့ခရစ်တော်မွေးဖွားရာဘက်သလင်ဟန်မြို့လေးကလူသိမ့်မရှိတဲ့ခရစ်စမတ်အကြိုညာလေးအကြောင်းကိုဒေါက်ခင်မျိုးသက်ပြပြခဲ့တာပါရှင်။တစ်ဆက်တည်းမှာပဲအမေရိကန်ပြည်ထောင်စုရောက်မြန်မာတွေလည်းပဲခရစ်စမတ်ကိုကြိုဆိုဖို့ပြင်ဆင်နေကြပါပြီ။ဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့ကရာနီမြန်မာနှစ်ချင်းသင်းတော်မှာတော့ခရစ်ယာန်ဘာသာတတ်ဝင်ယုံကြည်သူမြန်မာတိုင်းရင်းသားတွေဟာခရစ်စမတ်ကိုကြိုဆိုဖို့အတွက်အခုဆိုရင်ဖခင်ကြောင့်မှစူဝေးနေကြပါပြီ။အခုကအမေရိကန်ပြည်ထောင်စုမှာဒီဇင်ဘာ24ရက်ညပါ။ဒီနှစ်ခရစ်စမတ်မှာတော့ပုံမှန်နှစ်စဉ်လုပ်နေကြအချင်းချင်းနှုတ်ဆက်တာ၊စားတောက်တာ၊လက်ဆောင်ပစ္စည်းအပြန်အလှန်လဲလှယ်ကြတာတွေအပြင်အခါတိုင်းနှစ်တွေထက်ပိုပြီးတော့ထူးထူးခြားခြားဖြစ်သွားအောင်လို့ပြဆက်တင်ဆက်ဖို့ရှိတယ်လို့အဆိုတော်ယရနာဦးကပြောပြပါတယ်
။ Calvary Baptist Church ပေါ်တော့ Washington DC ကအမတို့တင်းတော်မှာပဲအဲ့မှာအမတို့အဲ့လိုတရားနဲ့တရားမဲတွေဖောက်တဲ့လက်ဆောင်လေးပေးကြရဲပြီးရင်ဒီ Christmas ရဲ့အကြောင်းကိုဝင်ငါတယ် Christmas ဘာကြောင့်ပေါ်လာတယ်ဟိုဒါလူသားရင်းနဲ့ဘလို့ဆက်ဆိုင်နေဆိုတဲ့အကြောင်းလေးပေါ့နော်သူတို့တလည်းရအောင်ဆိုတော့ဒီညက Christmas concert ပေါ့နော် concert ဆိုတော့ variety ပါပဲညီမဖခင်ကြောင့်ကနေပြီးတော့သူတို့ကလေးလေးပေါ့နော်အရွယ်လိုက်သူတို့ဒီကျန်ဆက်အသေးလေးရှိရဲပြီးလို့ရှိရင်လူကြီးတွေကျန်ဆက်ရှိရဲအဲ့မှာအမပါဝင်မှုရှိရဲအမအနေနဲ့ဒီညကတော့လူရှင်တော်ပေါ့လူရှင်တော်ညကနေပါမလို့ပြီးလို့ရှိရင်အမတို့အဲ့ Christmas နဲ့သက်ဆိုင်တဲ့ဓမ္မတေးဖြော်ပြမှုစီစဉ်နေရှိတယ်ဆိုတော့အဲ့အရင်ဆုံးကတော့စားမယ်ပေါ့နော်ဟိုခုနကနေခုနကထီရတော့အလုံးစားကြမယ်စားပြရနဲ့အဲ့ concept မှာပါဝင်ကြမယ်ပြီးရင်ည7:00နာရီထိုးရနဲ့ဖြားဆူတောင်းပြီးတော့ပြီ
အမေရိကန်ပြည်ထောင်စုမှာ Christmas ပွဲဆင်နွှဲလာတာရှစ်နှစ်ရှိသွားပြီဖြစ်တဲ့အဆိုတော်ယန္တနာဦးကဒီလို Christmas ရာသီဆိုရင်မြန်မာပြည်မှာ Carol Singing တွေနဲ့ဝေစာနေပြီးတော့နေရအနှံ့ကိုရောက်ဖြစ်တယ်လို့ဆိုပါတယ်။အမေရိကန်မှာကမိတ်ဆွေတွေရဲ့အိမ်မှာကယ်ရယ်စင်ကင်းလိုက်လံတည်ဆိုကြတဲ့ဓလေ့မရှိပါဘူး။ဒါပေမဲ့လည်းမြန်မာခရစ်ယာန်တွေကတော့မြန်မာဓလေ့အတိုင်းပြီးခဲ့တဲ့ရက်တွေအတွင်းယင်းနှစ်ခင်မင်းကြတဲ့ခရစ်ယာန်မိတ်ဆွေတွေရဲ့အိမ်တွေကိုတွားရောက်ပြီးတော့ကယ်ရယ်စင်ကင်းဆွပစ်ခဲ့တယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာမြန်မာခရစ်ယာန်တွေတော်တော်များများရှိကြတာပါ။အလုံးကတော့ကိုနေထိုင်ရာပြည်내အသီးသီးကအသင်းတော်တွေမှာစုဝေးကြပြီးခရစ်စမတ်ကိုကြိုဆိုကြဖို့အစဉ်သစ်ဖြစ်နေကြပါတယ်။ကန်တကီပြည်내ဟောလီစပီရစ်ကက်သလစ်အသင်းတော်ကဖာသာတီမတီကတော့ဒီနှစ်ကြောက်တဲ့ခရစ်စမတ်မှာကမ္ဘာသူကမ္ဘာသားတွေငြိမ်းချမ်းဖို့မြမပြည်ရင်းစစ်ကြီးရက်ဆဲဖို့အတွက်အခုလိုဆုတောင်းပေးခဲ့ပါတယ်
။ဘုသူငယ်တော်ယေရှုကယ်တင်ရှင်ခရစ်တော်သခင်ဖခင်ရဲ့အကောင်းဆုံးအပြည့်အစုံဆုံးအမောမြတ်ဆုံးရင်ချမ်းချင်းမင်္ဂလာကိုဒီကဘာသူကဘာသာအလုံးပေါ်၌တယောက်စီကြောင့်သူတို့ချင်းဒီစိမဲ့ဖြစ်ပေါ်နေတော့နေရာများ၌မြနာပြည်ရှိပြည်သူပြည်သားများအလုံးဒီစစ်ပွဲကိုအဆုံးသတ်နိုင်လျက်ဖျားရှင်ရဲ့ချစ်ချင်းမြတ်တာကိုဦးထိပ်ထားပြီးတော့မှတူနဲ့တူခွန်လချင်းနဲ့စစ်မှန်တော့ပြည်ဝတော့ဖြူစင်တော့အတိတ်ကင်းတော့ခွန်လချင်းတရားအပြည့်ပါတော်ဉာဏ်ချင်းချင်းကိုရရှိစေပါမည်ကြောင့်မွေးဖွားလာတော်သူငယ်တော်ယေရှုမက်ဆီယားရှင်ကယ်တင်ရှင်ယေရှုခရစ်တော်တခင်သူငယ်တော်ယေရှုနာမတော်မြတ်၌တောင်းဆိုပြုပါသည်ဟုဖာမြတ်စွာဘုရားတခင်အာမင
်အမေရိကန်မှာတော့အခုအဆလို့ခရစ်စမတ်နဲ့နယူးယီးယားအလည်းရရှိပါစာတင်ကျောင်းတွေလည်းရက်ရှည်ပိတ်ထားသလိုလူသန်းပေါင်းများစွာဟာလည်းမိသားစုတွေပြန်ဆုံစည်းကြဖို့အတွက်ခီးသွွားကြတာမို့လေကျောင်းလိုင်းတွေဆိုရင်လည်းမနှောင့်နှေးအောင်လို့ကြိုးပမ်းနေကြပါတယ်။ဒါ့အပြင်ဒီရာသီမှာအဆအစအရာရာဈေးတွေကလည်းအတကုံလျှော့တာကြောင့်အမေရိကန်ပြည်ထောင်စုတဝမ်း shopping mall တွေမှာဈေးဝယ်တွေနဲ့ပြည့်နှက်နေတာပါ။ကလေးတွေဆိုရင်လည်းလိမ္မာရင် Santa Claus ဘိုးဘိုးကြီးကလက်ဆောင်တွေပေးတယ်လို့ယုံကြည်မှုရှိတာကြောင့်မိဘတွေကလက်ဆောင်တွေဝယ်ပေးရတဲ့အရာသီပါ။ဒါကြောင့် Christmas နေ့ရောက်ခန့်နီးတဲ့အထိကလေးတွေအတွက်လက်ဆောင်မဝယ်ပေးရသေးတဲ့လူကြီးတွေကိုလည်းသတင်းတွေအင်တာနက်စာမျက်နှာတွေမှာဈေးဝယ်နည်းလမ်းညွှန်တွေကိုတောက်လျှောက်ပြောပြကြပါတယ်။ဒီနှစ်ခရစ်စမတ်ရဲ့ထူးခြားမှုတစ်ခုကတော့ခရစ်စမတ်ညဟာလှပညဖြစ်ပါတယ်။ဒါကြောင့်အမေရိကန်သတင်းတွေမှာဆိုရင်ခရစ်စမတ်မီရောင်စုံတွေနဲ့အတူလာမင်းကြီးကပါဒီခရစ်စမတ်ညကိုထွန်းလင်းစေတယ်လို့ပြောဆိုကြပါတယ်။ဒီလှပညဟာဆိုရင်နှစ်ပေါင်း38နှစ်အတွင်းမှာဒါပထမဦးဆုံးပါ1989ခုနှစ်ခရစ်စမတ်နေ့မှာတော့အခုလိုလာပြည့်ခဲ့ပြီးတော့ဒီနှစ်2015ကျမှတစ်ခေါက်ပြန်ကြုံရတာပါနောက်ထပ်အခုလိုကြုံဖို့ကိုတော့2034အထိစောင့်ဆိုင်းရအောင်မှလည်းဖြစ်ပါတယ်ရှင
် So this is Christmas And what have you done Another year over And so this is Christmas. I hope you have fun. The near and the dear ones, the old and the young. A very Merry Christmas and a Happy New Year. Let's hope.
ဆလင်းဒီယွန်ရဲ့ So This Is Christmas ဆိုတဲ့သချင်းလေးကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ခရစ်တော်ရဲ့မေတ္တာကြောင့်မြန်မာပြည်ကြီးမှာလည်းအမြန်ဆုံးစစ်ပွဲတွေညှိနှိုင်းနိုင်ပါစေ။ Christmas နဲ့အတူနှစ်သစ်မှာပျော်ရွှင်နိုင်ကြပါစေလို့ VOA ကလည်း Christmas ဆုမွန်ကောင်းတောင်းလိုက်ပါတယ်ရှင်။အခုဆက်ပြီးတော့ထိုင်းနိုင်ငံဘက်ကိုတလှည့်ကြည့်အောင်ပါရှင်။ပြည်ထရှနိုင်ငံသားကဘာလဲခီးသွားနှစ်ဦးအသက်ခံရတဲ့အမှုမှာမြန်မာနိုင်ငံသားရွှေပြောင်းအလုသမားနှစ်ဦးကိုထိုင်းတရားရုံးကတည်တံ့ချမှတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးထိုင်းအာဏာပိုင်တွေရဲ့ပါဝင်ပတ်သက်မှုမကင်းဘူးလို့ဒီမှုနဲ့ပတ်သက်ပြီးတော့အနီးကပ်စောင့်ကြည့်နေတဲ့အာရှလူ့ခွင့်ရေးကော်မရှင် AHRC ကတာဝန်ရှိသူတူဦးကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့ဒီတည်တံ့စီရင်ချက်နဲ့ပတ်သက်လို့ထိုင်းအစိုးရကိုဖိအားပေးဖို့ကြိုးစားတဲ့နေရာမှာမှန်ကန်တဲ့နည်းလမ်းတွေနဲ့လှုပ်ကြဖို့လိုတယ်လို့လည်းထိုင်းနိုင်ငံရောက်မြန်မာတွေကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပါမယ်ရှင်။
ထိုင်းနိုင်ငံတောင်ပိုင်းကကော့တောင်ကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာပြည်ထောင်နိုင်ငံသားကဘာလက်ခီးသွားနှုတ်အသက်ခံရတဲ့အမှုနဲ့ပတ်သက်လို့ကော့စမွေတရားရုံးကတစ်နှစ်ကျော်ကြာစစ်ဆေးခဲ့ပြီးတဲ့နောက်ဒီဇင်ဘာလ24ရက်နေ့ကမြန်မာလူငယ်နှစ်ဦးဖြစ်တဲ့ကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့အပေါ်ဆွဲဆိုထားတဲ့အမှု9ခုစလုံးအတွက်အပြစ်ရှိတယ်လို့ဆုံးဖြတ်ပြီးအမြင့်ဆုံးပြစ်ဒဏ်သေဒဏ်ကိုချမှတ်လိုက်တာပါဒီအမှုမှာတရားလိုအဖြစ်တရားစွဲဆိုတဲ့အာဏာပိုင်ရဲတပ်ဖွဲ့တွေက ထဲထဲဝင်ပါဝင်ပတ်သက်မှုရှိနေတဲ့အတွက်အခုချမှတ်လိုက်တဲ့စီရင်ချက်ဟာတရားမျှတမှုမရှိတဲ့အကြောင်းဒီအမှုကိုအနီးကပ်စောင့်ကြည့်နေတဲ့အာရှလူ့အခွင့်အရေးကော်မရှင် AHRC ကလူ့အခွင့်အရေးရှင်နေဦးမင်းလွင်ဦးကပြောပါတယ
်ဒီမှုမှာဒီလိုဖက်ကတရားစွဲဖွဲ့စည်းနေနဲ့ရဲကတော်တော်ပါဝင်ထဲဝင်ပတ်သက်နေတဲ့ကိစ္စဖြစ်တယ်။နောက်ပြီးတော့ဟိုတယ်ပိုင်ရှင်ရဲသားကလည်းဒီကိစ္စဒီမှာတော်တော်ပါဝင်ပတ်သက်တယ်။လက်ပြီးလက်ယူမှုတွေလည်းမကင်းဘူးလို့ကျွန်တော်သိရတယ်။နောက်ပြီးတော့တခါမှုပြင်းဖြစ်တဲ့အချိန်မှာသက်သေထောက်ထားတွေကိုအားလုံးဖျောက်ဖျက်ပြီးတော့မှရဲကနေပြီးတော့သူတို့စိတ်ကြိုက်ပုံစံနဲ့အမှုကိုဆွဲဆိုဖို့အတွက်လုပ်တဲ့ကိစ္စကလုံးဝကိုမဖြစ်သင့်တဲ့ကိစ္စမျိုးဖြစ်တာ။ဒီလိုကိစ္စရဲ့ဒီပုံမှာမူတည်ပြီးတော့တရားရုံးကအမြင့်ဆုံးပြစ်ဒဏ်ပေးတဲ့ဥစ္စာကညတာမှုမရှိဘူးလို့ကျွန်တော်ကမြင်တယ်။ထို့နည်းတူစွာပဲရှေ့ပြောင်းလို့ကမှနှုတ်ဦးကိုကာကွယ်ပေးနေတဲ့ရှင်နေများကောင်စီရဲ့နောက်မီဒီယာသတင်းအဖွဲ့အစည်းတွေရဲ့အားလုံးကလည်းဒီကိစ္စကအာဏာပိုင်တွေရဲ့ပါဝင်ပတ်သက်မှုမကင်းဘူးလို့ထင်မြင်ယူဆကြတယ်။ဘာကြောင့်လဲဆိုတော့ကသူတို့နိုင်ငံရဲ့တရားစွဲအဖွဲ့အစည်းရဲ့ပုံရိပ်ကိုမပြည့်စုံအောင်သိသိမှုအတွက်ဒီလိုမျိုးပြစ်ဒဏ်ကိုပြီးတယ်လို့ကျွန်တော်တို့ကယူဆတယ်
။ဒီအမှုအတွက်အယူခံဝင်ရမှာပြစ်ဒဏ်ရော့ကျသွားဖို့မျှော်လင့်နိုင်ပေမဲ့မြန်မာအစိုးရအနေနဲ့တန်တမာနီးလန်းနဲ့ဖိအားပေးတောင်းဆိုဖို့လိုအပ်တယ်လို့မြန်မာပြည်သူတွေအနေနဲ့လည်းခဏတာစိတ်အားထက်သန်တာမျိုးမဟုတ်ဘဲဒီဇိုင်းမမတ်နဲ့ပါဝင်ပူးပေါင်းဆောင်ရွက်သွားတယ်လို့ပြောပါတယ
်။ဒါကလည်းကျွန်တော်တို့နိုင်ငံတကာကနေပြီးတော့ဖိအားပေးတောင်းဆိုလာရင်နောက်ပြီးတော့ကျွန်တော်တို့အစိုးရကိုယ်တိုင်ကိုကလည်းဒီကိစ္စကိုညံ့ညတာတာဖြစ်ဖို့အတွက်စဉ်းစားဖို့အတွက်ထိုင်ဆိုရနဲ့တရားရေးဌာနကိုမြစ်တရက်ခံမယ်ဆိုလို့ရှိရင်တော့အမှန်တိုင်းဖြစ်လာနိုင်မယ်လို့ကျွန်တော်ကတော့ဒီမြင်ဆိုပါတယ်။ပြည်ထောင်ချလိုက်ပြီးတဲ့နောက်ပိုင်းမှာသွေးမအေးသွားဖို့ရယ်နိုင်ငံတကာမှာဒီလိုမျိုးဖြစ်ရတွေပေါ်ပေါက်လာနိုင်ဖို့အတွက်နိုင်ငံတကာမှာရှိတဲ့မြန်မာနိုင်ငံသားတွေကမိစ္ဆာရသာထိုင်းတန်ရုံရှိမှာဆန္ဒထုတ်ပေါ်တာပြီးစင်စက်မပြတ်လုံနေတယ်ဆိုလို့ရှိရင်တော့ဒီကိစ္စကအရှင်ဟုံကောင်းကောင်းနဲ့ဆက်လက်ပြီးတော့ပြားပြီးနိုင်မှာဖြစ်တယ်။အဲ့ဒီလိုမှမဟုတ်ဘဲနဲ့ဒီတလားလောက်အတွင်းမှာပဲဝုံငနေတိုင်းငနေပြောလိုက်ပြီးတော့မိသွားကြတယ်ဆိုလို့ရှိရင်တော့ဒါပိတ်မကောင်းတဲ့အလားအလာမျိုးဖြစ်တယ်လို့ကျွန်တော်တို့ကမြင်ပါတယ
်အခုအချိန်မှာမြန်မာရွှေ့ပြောင်းလုပ်သားနှုတ်ကိုတေတံစီရင်ချက်ချလိုက်တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားတော်တော်များများဟာစိတ်ထိခိုက်ပြီးထိုင်းနိုင်ငံကိုဝိုင်းဝန်းရှုံချဖို့စိတ်အားထက်သန်နေကြတာတွေ့ရပေမဲ့မှန်ကန်တဲ့နီလန်းတွေနဲ့ပဲလှုပ်ဆောင်နေတယ်လို့ထိုင်းနိုင်ငံမှာနေထိုင်ပြီးအလုပ်လုပ်ကင်တဲ့မြန်မာနိုင်ငံသားတဦးဖြစ်တဲ့ကိုလင်းကြည်ကပြောပါတယ်
Facebook မှာဆိုရင်တော့ profile ပုံလေးချိန်တယ်။ကောင်းရင်းနှစ်ယောက်ကိုထောက်ခံကြအောင်ကြံ့တာညာတယ်။အဲ Facebook ပုံမှာတချို့တွေကတော့ share တယ်။အဲမှာတချို့တွေကတော့ပြောတယ်ပေါ့နော်။အဲ့လိုမျိုးမတုံ့ပြန်နဲ့။ဟိုင်းကြည့်သူတွေကတော့ရေမုံကိုရှာပြီးတော့ကိုဒီကောင်းရင်းနှစ်ယောက်ဘက်ကနေပြီးတော့ like ပေးသေးတယ်။အဲ့လို share လို့ရှိရင်သမဲရော်ရမယ်ပေါ့နော်။ PR ပေးရမှာထိုင်းသူယောက် PR ပေးရမှာ။ကြမ်းဖက်ရင်ကိုယ်ဝဲနာမှာဘာဖြစ်လို့လဲဆိုတော့ထိုင်းမှာကမလုပ်သားတွေကအများကြီးလို့
မြန်မာရွှေ့ပြောင်းလုပ်သားခန့်မှန်းညီ4000လောက်အလုပ်လုပ်ကင်နေတဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကဒီလူသတ်မှုဖြစ်ပွားခဲ့ပြီးရပ်ပိုင်းအတွင်းမှာမြန်မာလူငယ်နှစ်ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အစောပိုင်းမှာတော့မြန်မာလူငယ်နှစ်ဦးကဒီတပ်ဖြတ်မှုကိုကျူးလွန်ခဲ့ကြောင်းဝန်ခံပြောဆိုပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုကြောင့်ဖြောင်းချက်ပေးခဲ့တာဖြစ်တဲ့အကြောင်းတရားရုံးမှာပြောင်းလဲထွက်ဆိုခဲ့တာဖြစ်ပါတယ်။
2016ခုနှစ်တက်မှာနှရီပါတီဦးဆောင်တဲ့ဆိုရသည့်တက်လာတော့မှာဖြစ်ပြီးအပြောင်းလဲတွေပိုဖြစ်လာတော့မယ်လို့အများကမျှော်လင့်ထားကြပါတယ်။ဘယ်လိုကဏ္ဍမျိုးမှာအထူးရောက်ဆုံးအမြင်သာဆုံးနဲ့လူလူအတွေ့ဒိုက်ရိုက်အကျိုးရှိတဲ့အပြောင်းလဲတွေဖြစ်လာမယ်လို့ကျွန်တော်တို့ VOE သောတာရှင်တွေကယူဆပါတယ်လေ။2015ခုနှစ်အတွက်နောက်ဆုံးစနေဖြစ်တဲ့အခုလာမယ့်စနေနေ့ညဒိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က12392382555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်။
တော်ရရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်ပါရရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သောရရှင်တို့ခုနားဆင်နေကြရတာက VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီဇင်ဘာလ25ရက်တောက်ကြနေမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်အခုဆက်ပြီး9နာရီထိလိုင်းဒိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်စီစဉ်တွေထဲမှာဆိုရင်တော့မနက်ခင်းအင်္ဂလိပ်သင်ကန်းစာစီစဉ်နဲ့အတူ
ပါပဲပြောပြောဒီကာဝယ်ဈေးတွေကထိရောက်ပြီးတော့ကျိုးရှိပါတခါဒီယောဂပိုးကိုကာဝယ်တဲ့ဈေးကိုပဲနှစ်နှစ်ထပ်မှာဆိုတော့ဒီမှာညိုမိုးတ
ဲ့အဆောက်ရောင်ယောဂကာကွယ်ခြင်းအကြောင်းကိုကျန်းမာရေးကဏ္ဍမှာနားဆင်ကြရမှာဖြစ်ပါတယ်ဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါအခုပြောသွားခဲ့တဲ့အစီအစဉ်တွေထဲကမှအရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြအောင်ပါရှင်ဒေါ်လလတန်းကအစီအစဉ်တင်ဆက်ထားပါတယ်ရှင
်ဒီနေ့ပြည်တင်ပြမယ့် idiom အသုံးကတော့
blessing in disguise
ဖြစ်ပါတယ်စာလုံးပေါင်းက BLESSING blessing က BLESS bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်။နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်။နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာစုလတ်တပါဖြစ်တာကိုကြီးညွှန်းပါလေဥပမာကျန်းမာခြင်းဟာလတ်တပါလို့ဆိုရင် good health is a blessing လို့ကြီးညွှန်းပြောလို့ရတာပေါ့ရှင် ing ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီအသုံးဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာဆိုးသည်ဖြစ်စေကောင်းသည်ဖြစ်စေဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်။ဒါကြောင့်မလို့ဒီသုံးရဲ့ idiom အသေးပဲကတော့ကျမစောစောကပြောခဲ့တဲ့လိုပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုကြီးညွှန်းတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather.
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါ။အဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြက်ကျခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။
I must say it's a blessing in disguise. I missed the flight to New York. The plane crashed because of bad weather. Blessing in disguise.
လာလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင်အခုပတ်စင်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးနားဆင်ကြမှာကတော့ကျန်းမာရေးကဏ္ဍပါရှင်ဒီကဏ္ဍမှာဆိုရင်ကလေးငယ်တွေမှာအဖြစ်များပြီးတော့ကလေးသေးဆုံးမှုအများဆုံးယောဂါတွေကတစ်ခုဖြစ်တဲ့အဆုတ်ရောင်ယောဂါအတွက်ကာကွယ်ဆေးသစ်တစ်မျိုးကိုအမျိုးသားကာကွယ်ဆေးတွေထဲမှာရှင်းနစ်ကစလို့ထည့်သွင်းထိုးပြဖို့ကျန်းမာရေးပညာရှင်တွေပြင်ဆင်နေကြပါပြီလေကနေတဆင့်ကူးဆက်ပြီးတော့ပြင်းထန်တဲ့ဒီယောဂါကိုအခုလိုကာကွယ်ဆေးမထိုးခဲ့ရင်လဲကြိုတင်သိနိုင်ဖို့ဘလို့လက္ခဏာတွေကိုကြိုသတိထားစောင့်ကြည့်တင်တယ်လဲဘယ်အချိန်အမြန်ဆုံးဆေးရုံဆေးခန်းပြတင်တယ်လဲဒ ဒီအကြောင်းနဲ့ပတ်သက်ပြီးတော့စေတကတူတက်ကလေးကျမ်းမာပညာဌာနအငိမ့်စားဌာနမူပမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားပါတယ်ရှင်
โอเคปมกะตะตะสวัสดีครับเราเมียนมาနိုင်ငံမှာဒီအစုံအင်းမီယောဂဆရာကလေးတွေမှာဖြစ်တာများလားဆရာ
โอเคများပါတယ်ဒီကလေးတွေမှာဒီတက်ရှူလန်ကြောင့်ဆိုင်ရာယောဂတွေပေါ့နော်တက်ရှူလန်ကြောင့်ပိုးဝင်တာပေါ့အဲ့ဒါတော့အပေါ်ပိုင်းမှာဖြစ်တဲ့နှာစီချောင်းစုနှာစီအင်းမီဖြစ်တာနေတော့အစုံအင်းမီဖြစ်တာပေါ့နော်အစုံရောင်တာကတော့ပေါ့အဲ့ဒီဒီဖြစ်တဲ့ယောဂတွေကတော့စေုံလာပြတဲ့ကလေးတွေရဲ့၃ဘုံတစ်ဘုံလောက်ကဒီယောဂတွေဖြစ်တာဖြစ်ပါတယ
်โอเคဆရာဒီတေပြမှုနှုတ်ရောများလားဆရာ
ဒီပြောင်းမှုနှုန်းကတော့အရင်တော့ဒီပရိစီဘာဆေးတွေမပေါ်ခင်ထိတ်ပြီးတော့ဟိုလက်လန်းမမီခင်ချိန်ကတော့များတာပေါ့နော်ခုနောက်ပိုင်းတော့ဒီလောက်တော့မများပါဘူးခင်ဗျဆိုတော့လေသူစိတ်ပြောက်တဲ့အကြောင်းတွေမှာတော့ဒါကအဓိကအကြောင်းနေနေရှိနေတော့မှာပဲ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီဖြစ်နှုန်းများတယ်အသေးပြောင်းနှုန်းလည်းရှိနေသေးတဲ့အတွက်ဆရာကြီးဒီယောဂါနဲ့ပတ်သက်ပြီးတော့ကာကွယ်ဖို့ဆိုလို့ရှိရင်ဆရာကြီးဘာတွေအရေးပါမလဲ
ဒီယောဂါကဒီလေထဲကနေကူးဆက်တဲ့ခါကျတော့ရောင်းနေပြောင်းမှုကုသဖို့ကတော်တော်လေးခဲရင်တယ်ပေါ့နော်ဒီကအာဟာရပြည့်ဝအောင်စားမယ်နောက်တစ်ခုကဗီတာမင် A ပေါ့နော်ဒါလည်းကျွန်တော်တို့ကလည်းပေးနေပါတယ်ကာဝယ်ဆေးထိုးနေတာရှိတယ်ကိုယ့်အကူတိုက်တာလည်းရှိတယ်ပေါ့နော်အဲနောက်တစ်ခုကဒီ air pollution ပေါ့နော်အိမ်ထဲမှာဆေးလေးမတောက်တာခြင်းတို့မိသွေးတို့အခုံးငွေတွေမရှိတာပေါ့နော်ဒါမျိုးတွေလည်းကောင်းတယ်ခုနကပြောတော့ဒီကာဝယ်ဆေးတွေလည်းသုံးလာကြပါတယ်သုံးကာဝယ်ဆေးထိုးထဲမှာပါတဲ့ကာဝယ်ဆေးတွေကိုထိုးထားခြင်းဟာလည်းဒီယောဂါတွေကာဝယ်ရာရောက်ပါတယ်။ဥမာအပြင်တဲ့ညယောဂါဆိုကာဝယ်စေထိုးတာမဖြစ်ဘူး။အစုံစိုးလို့ကျညာတော့လည်းဒါအသက်ရှူခန်းကြောင့်လည်းဆိုင်နေလို့ပြောလို့ရတယ်လေ။အဲဆိုလည်းဒီလိုပါပဲ။အသက်ရှူအဆောက်အအုံမီယောဂါကိုဖြစ်စီတာပေါ့။နောက်တစ်ခုကဒီကျွန်တော်တို့ကုထိုးပေးနေတဲ့၂လ၄လ၆လမှထိုးတဲ့၅မျိုးဆက်တဲ့မှာလည်း H influenza လို့ခေါ်တဲ့ bacteria တစ်မျိုးပေါ့နော်။ပြင်များတဲ့၃မျိုးလောက်တဲ့တစ်မျိုးကိုသူကကာဝယ်ပေးရတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီပုံမှန်ထိုးတဲ့ကာဝယ်စေတွေပြင်ပါဆရာနော်။နောက်ထပ်ရောဆရာကြီးဒီထိအောင်ထိုးတဲ့ကောက်ဝဲဆေးအနေထားရရှိသေးလားဆရာ
ဒီကလေးတွေဒီတက်ရှူလာညောင်ယောဂတွေကတော့ဖြစ်များတယ်ပေါ့နော်ခုနကပြောသလိုအဲ့ဒီဖြစ်များတဲ့မှာတော့မှသေတာကတော့အဲ့ဒီဘက်တီးရီးယားနမူနီယာလို့ခေါ်တဲ့ဘက်တီးရီးယားပိုးကြောင့်ဆက်ရောင်ခြင်းဖြစ်တာကြောင့်သေတောက်များတယ်ပေါ့နော်အဲ့ဒီဒါတော့ထိရောက်တဲ့ပရိပစီပါဆေးတွေကိုပေးဖို့လိုတာပေါ့အဲ့ဒါကိုပေးဖို့လက်လန်းမီတဲ့နေရာတွေမှာတော့သိပြဿနာမရှိပါဘူးလက်လန်းမမီတဲ့နေရာမှာတော့ဒါနဲ့သိပြောင်းနိုင်တယ်အဲ့မှာနှစ်လနဲ့ငါးနှစ်ကလေးတွေမှာအဖြစ်အများဆုံးပိုးကနှမျိုးရှိတယ်ပေါ့နော်အဲ့ဒါက Asian influenza လို့ခေါ်တဲ့ဒီ bacteria နဲ့ pneumococcus လို့ခေါ်တဲ့ bacteria ပေါ့နော်အဲ့ဒါအပြင်တစ်ခါလေကြလဲရှိတဲ့နည်းနည်းကျင်နေပေမဲ့ပြင်းထန်တာ staphylococcus bacteria လို့ခေါ်တာပေါ့အခုကျွန်တော်တို့ကဒီငါးမျိုးဆက်တယ်မှာက Asian influenza ကပါပြီးသားပေါ့နော်အဲ့တော့ဒီအောက်သုံးကထိုးတာရအပြင်ဒီယောဂါနဲ့တိကျောက်တဲ့ဆိုတာတော်တော်နည်းသွားတယ်ကျွန်တော်ကနပိုင်းဒီ2016တဲ့မှာဒီမြို့သားကာဝစီထဲကိုထိုးတဲ့စီစဉ်နေမှာထဲသွင်းထိုးဆိုတာကျွန်တော်နောက်ထပ်တစ်မျိုးပို့ဖြစ်တဲ့ညူမိုကောကာပေါ့နော်အဲညူမိုကောကာဘက်တီးရီးယားပေါ့အဲ့ဒီဘက်တီးရီးယားကိုကာကွယ်တဲ့ကာဝစီပေါ့ဆိုတာထဲကိုစီစဉ်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဒီကာကွယ်စီကိုဆရာကြီးဘယ်လိုမျိုးထိုးပေးနိုင်လဲ
သူကကလေးနှစ်နှစ်အောင်မှထိုးတဲ့မျိုးစားမျိုးရှိပါတယ်အဲ့ဒါညူမိုကောကာ conjugate vaccine လို့ခေါ်ပါနော် PCV လို့ခေါ်ပါအဲ့ဒါကတော့ဒီနှစ်နှစ်အောက်မှာကို6ပတ်ကနေစပြီးထိုးလို့ရပါတယ်ကျွန်တော်တို့ကတော့ဘယ်လိုခုစဉ်းစားထားလဲဆိုတော့2လ4လ6လမှာ3ချိန်ထိုးမယ်ပေါ့နော်အဲ့တော့ဒါကအခုထိုးနေတဲ့ဒီစက္ကတစ်ဖက်ပေါ့အဲ့ဒါဒါတစ်ဖက်ပေါ့နော်အဲ့တော့4လမှာတော့ကျွန်တော်တို့မကြာခင်ဒီဂျင်ဆန်မှာတရက်ကမှာစတော့နဲ့ IPV လို့ခေါ်တဲ့ပိုလီယိုထိုးဆေးပါပါမယ်ပေါ့အဲ့ဒီ4လအချိန်မှာတော့3မျိုးထိုးရမှာပေါ့နော်ဟိုဂျန်နဲ့2လနဲ့6လမှာဆိုလို့ရှိရင်တော့နှမျိုးထိုးရမှာပေါ့တစ်ဖက်ကငါးမျိုးဆက်တစ်ဖက်ကညူမိုကော့ကာဒါပေမဲ့ခုတော်လို့ဆိုကျွန်တော်တို့တော့မထည့်နိုင်သေးပါဘူးလာမယ့်2016တည်းမှာထည့်ဖို့ကြိုးစားနေတာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီကာကွယ်ဆေးမထိုးနိုင်ခဲ့လို့ယောဂါဖြစ်လာတယ်ဆိုတော့ဆရာနော်ယောဂါကိုစောစောစီးသိနိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေသတိထားပြီးတော့စောင့်ကြည့်ရမလဲဆရာ
ဆွေးမင်းလက္ခဏာကြာတက်ရှူမြန်နဲ့အရေးအပြားကြီးတယ်ပေါ့နော်ဆိုလို့ရှိရင်တက်ရှူလိုက်တဲ့အဲနဲ့ပြင်းထန်လာရင်တက်ရှူရင်နံယောဂါကိုရင်ပတ်တွေခြိုင်ဝင်တယ်နာယူအပိုင်းချမ်းချမ်းဝင်သွားတယ်ပေါ့နော်။ဒါတကွာဒီတိတ်ပြလို့ရှင်တော့ယောဂပြင်ထန်တော့ကက်တာတို့မိန်းတာတို့နော်အစားအသောက်ရေမဝင်မှုစက်တိုက်အန္တရာယ်ဓာတ်တွေဖြစ်မှာပေါ့။ဒါဒီဆုပ်အေးမီပြင်ထန်တဲ့ဆုပ်အေးမီရဲ့လက္ခဏာတွေပါ
။ဟုတ်ကဲ့ဆရာ။အဲ့လိုအခြေအနေမှာတော့ဒီဆေးဝင်ဆေးကအမြန်ပြဖို့လိုတာပေါ့ဆရာနော်
။ဟုတ်ကဲ့ခင်ဗျ။အဲ့မှာတော့ ဒီကလေးတယောက်အနာစီးတဲ့ချောင်းဆိုးတဲ့ဖြားတဲ့ပြီးရင်ခုနအနေလက္ခဏာတွေပေါ့နော်ဆိုလိုတာမိန်းတာတို့တက်တာတို့နော်စားတော့ရင်မဝင်ဘူးနော်ဒါဇက်တိုက်အန်နဲ့နောက်တက်ရှူတာလဲဟိုအရမ်းမြန်နေပေါ့နော်ဆိုလိုတာကလေးကနှစ်လောက်ဆိုရင်မိနစ်ကိုအချိန်60တဲ့အထက်ပေါ့နှစ်လနဲ့တစ်နှစ်ကြာဆို50တဲ့အထက်တစ်နှစ်နဲ့5နှစ်ကြာဆို40တဲ့အထက်ပေါ့နော်အဲ့လိုရှိလို့ရှင်ဒါကျွန်တော်တက်ရှူမြန်နေလို့သတ်မှတ်ပါတယ်အဲ့လိုကလေးကြီးကြလို့ရှင်တော့လေဆရာဝန်နဲ့ပြောဖို့လို့ပါဟု
တ်ကဲ့ဆရာအခုလိုဒီကာကွယ်ဆေးထူရာနဲ့ပတ်သက်ပြီးတော့ဆရာကြီးကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
မင်းကကောပရက်ယောဂပတိကအဆုပ်အိမ်မိတာဖြစ်တာလည်းမဟုတ်ဘူးနားပြေလာလည်းဖြစ်တာများတယ်နောက်တစ်ခုကအာရိယမတ်ဆင်အုံနောက်မရောဖြစ်တဲ့အထက်မှာလည်းဒီဖြစ်များတဲ့၃မျိုးလောက်ထဲမှာ၃မျိုးအနည်းနဲ့ပါတယ်နောက်ပတိယပိုသွေးထဲမှာပြန့်နှံ့ပြီးတော့သွေးစိတ်ဒီမှာလည်းပြောင်းအောင်လုပ်ရှိရပေါ့ဒီနျူမိုကော့ကယ်ယောဂါကြောင့်ပေါ့နော်နျူမိုကော့ကယ်ပတိယပိုရဲ့ယောဂါကြောင့်ဒီကမ္ဘာလုံးမှာကလေးသေးပြောင်းလို့ကတစ်နှစ်ကို9သိန်းလောက်ရှိတယ်လို့တွက်ထားပါတယ်ဒီလိုရှိပါလေအဲ့တော့ဒါလည်းဒီလိုကာဝယ်ဈေးအနေနဲ့စားထားဖို့ကောင်းတဲ့ယောဂါတစ်ခုဖြစ်ပါတယ်ဒါတော့မြန်မာဖုန်ကျိုးဝင်နိုင်ငံနဲ့တချို့ဖုန်ကျိုးဆက်နိုင်ငံတွေမှာဒါမျိုးသားကာဝယ်ဈေးတို့စီမံချက်မှထည့်ထားပြီးဖြစ်ပါတယ်ကျွန်တော်က2006ထဲမှာထည့်ဖို့အတွက်ဒီကနေ့တော့မယ်ဒီပိုးကာဝယ်ဈေးကိုပဲဒီပြင်ပဈေးကွက်မှာတော့ကြာနေတာကြာပါပြီအနည်းဆုံး၄ငါးနဲ့တော့ရှိပါပြီအဲဒီခါမှလည်းပြင်ပဈေးကွက်မှာရတော့ကုမ္ပဏီဈေးကိုဝယ်ပြီးထိုးရတယ်ပေါ့နော်ထိုးလို့ရှင်ထိုးလို့ရပါတယ်ကျွန်တော်တို့ငငယ်မှာထိုးလို့ရှင်တော့2လ4လ6လပေါ့နော်အဲ့လိုမျိုးအဲကျွန်တော်တို့ဘာလုပ်ပြီးလဲဆိုကိုစွာကာဝယ်ဈေးက2လ4လ6လထိုးရင်3လ5လ9လပေါ့နော်အဲ့လိုထိုးပေးပါဒါမှမဟုတ်သူက3လ5လနောက်တစ်နှစ်ကြာမှတစ်ခါအဲ့လိုမျိုးလဲထိုးလို့ရပါတယ်။အဲဘာပဲဖြစ်ဖြစ်ဒီကာဝယ်ဈေးတွေကထိရောက်ပြီးတော့ချိုးရှိပါတယ်။တစ်ခါဒီယောဂပိုးကိုကာဝယ်တဲ့ဈေးကိုပဲနှစ်နှစ်ထပ်မှဆိုတော့ဒီမှာ new mode 23ဆိုတဲ့အမျိုးအစားရပါတ
ယ်။ဟုတ်ကဲ့ဆရာ။ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA ကနေတောက်ကြနေမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတိုင်းရင်းသတင်းလွှာအစီအစဉ်ကိုဆက်လက်တင်ဆက်ပေးပါမယ်ရှင်တိုင်းရင်းသားဒေသတွေမှာနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့နေဆက်ခြေဆိုင်တိုင်းရင်းသတင်းတောက်တွေကနေစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့လာမယ့်နှစ်သစ်ဇန်နဝါရီလမှာကျင်းပမယ်ပြည်ထောင်စုငင်းချင်းညီနာခံကိုတက်ရောက်ဖို့အတွက် UPWC ဒုဥက္ကဋ္ဌဝင်းကြီးဦးသိန်းစုံနဲ့အဖွဲ့ကနေဝါနဲ့မိုင်းနာအဖွဲ့ကိုတွားရောက်တိုက်တွန်းခဲ့ပါတယ်ကချင်ပြည်နယ်ပမော်ခရိုင်ဘက်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရစစ်တပ်တို့ကြားစစ်ရေးတင်းမာနေစေဆိုတာနဲ့စစ်ပြေးဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်မြန်မာစစ်တပ်ကနေတက်ဆုတ်ခွာပေးဖို့ရှမ်းလူထုအခြေပြုဖွဲ့စည်းတွေကနေတောင်းဆိုခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနူးပန်ပါတရင်တွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတတိုင်းပြည်လုံးအပြစ်ခံရစေးရေးစာချုပ် NCA လက်မှတ်ရေးထိုးပြီးလာမယ့်နှစ်ဇန်နဝါရီလ12ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတက်ရောက်ဖို့အတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌနဲ့ဝန်ကြီးဦးသိန်းစောနဲ့အဖွဲ့ဟာဝါနဲ့မိုင်းလာအဖွဲ့ကိုတွားရောက်တိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့ကဝါကောင်းဆောင်ဒုတိယဥက္ကဋ္ဌရှောက်မင်လျံနဲ့မိုင်းလာကောင်းဆောင်ဦးဆိုင်လင်းတို့ကိုတွားရောက်တွေ့ဆုံခဲ့တာပါ။ခရီးစဉ်မှာလိုက်ပါတဲ့အမှတ်နှစ်စစ်စင်ရေးအထူးအဖွဲ့မူဒုတိယဗိုလ်ချုပ်ကြီးရာပြည့်ကလည်းအမျိုးသားပြန်လည်တည်မြဲရေးအတွက် NCA လက်မှတ်ထိုးဖို့လမ်းဖွင့်ပေးထားတယ်လို့ပြောပါတယ်။ဝါနဲ့မိုင်းလာတပ်ဖွဲ့ဟာပြည်ထောင်စုအဆင့်ငင်းချမ်းရေးတည်ဆောက်ထားတဲ့အဖွဲ့ဖြစ်တဲ့အတွက် NCA အပြစ်ရစာချုပ်ကိုပြန်လည်ချုပ်ဆိုတာတွေမပြုလို့တော့ပဲအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲမှာသာဓာတ်ရိုက်ပါဝင်လို့တယ်လို့ UWSA အရာရှိတဦးကပြောပါတယ်။လာမယ့်ပြည်ထောင်စုငင်းချမ်းရေးညီလာခံကိုဝါနဲ့မိုင်းလာနှစ်ဖွဲ့အနေနဲ့တက်မတက်မဆုံးဖြတ်ရသေးပါဘူး
ကချင်ပြည်နယ်ပမော်ခရိုင်ဘက်မှာကချင်လူလာရေးတပ်မတော် KIA တပ်ရင်းတင်းနဲ့မြန်မာအစိုးရတပ်မတော်တို့အကြားစစ်ရေးတင်းမာနေစေဖြစ်ပါတယ်ပမော်လမ်းတစ်လျှောက်အစိုးရအင်အားတွေဖြည့်လာတဲ့နောက်ပိုင်းဒီဇင်ဘာလ12ရက်နေ့ကတိုက်ပွဲတွေဖြစ်ပွားရာကနေ ခုချိန်ထိစီရည်တင်းမာတဲ့အနေအထားမှာရှိနေသေးတယ်လို့ဒေတာခန်တွေကပြောပါတယ်မန်စီမြို့အရှိတ်ဘက် KIA တိုက်ရင်တင့်နမည်ဘက်ကိုအစိုးရတပ်ဝင်ရောက်လာလို့ပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ KIA တိုက်ရင်တင့်ပါဒေါ်ဘန်စ်ခန်းဘက်ကိုအစိုးရတပ်ဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တယ်လို့ KIA ဘက်ကပြောပါတယ်။မူမောင်မြို့နယ်ဘက်မှာရှိတဲ့အခြား KIA တပ်စခန်းတွေကိုလည်းအစိုးရတပ်ရှေ့တန်းစစ်စခန်းတွေကနေမကြာခဏလက်နက်ကြီးတွေနဲ့ပြစ်ခတ်မှုရှိနေတယ်လို့လည်း KIA ဘက်ကပြောပါတယ်။နွန်ဘာရွေးကောက်ပွဲအလွန်တပတ်အကြာမှာအစိုးရတပ်တွေကနေမွန်းညင်းမြို့အနီးအသည့်တိုးချဲ့ဖွဲ့စည်းထားတဲ့ KIA တပ်မှရှစ်ဌာနချုပ်ကိုပြင်းပြင်းထန်ထန်လေးကြောင်စစ်စင်တိုက်ခိုက်တင်ပိုက်ပြီးတဲ့နောက်ပိုင်းစစ်တိုက်စုတလိုနေရအနှံ့စည်ရေးတင်းမာလာနေတာဖြစ်ပါတယ်
ကရင်ပြည်နယ်မှာအခြေခံပညာထက်တန်းကျောင်းနဲ့အလေတန်းကျောင်းတွေကကျောင်းသားတွေမူရစ်စေဝါသုံးဆွဲမှုများရှိလာနေပြီလို့ကျောင်းဆရာဆရာမတွေကပြောပါတယ်။ကျောင်းသားလူငယ်မူရစ်စေဝါသုံးဆွဲမှုနဲ့ပတ်သက်ပြီးကရင်ပြည်နယ်ဖအံခရိုင်မှာပြီးခဲ့တဲ့နှစ်ကဖမ်းဆီးရမှုတွေရှိတယ်လို့တက္ကသိုလ်ကျောင်းဝင်းအတွင်းမှာလည်းဖမ်းဆီးရတာတွေလည်းရှိခဲ့တယ်လို့ကရင်ပြည်နယ်ဖအံခရိုင်ရဲတပ်ဖွဲ့ဒုတိယရဲမှူးကြီးစောမင်းအောင်ကပြောပါတယ်ကရင်ပြည်နယ်မှာ WY ဒစိတ်မူရစ်စိတ်ကြွဆေးပြားကိုအများဆုံးသုံးစွဲကြတယ်လို့ဒီဆေးပြားတွေကိုထိုင်းမြန်မာမြဝတီနယ်စပ်ဘက်ကနေဝင်ရောက်လာမှုများတယ်လို့ဖအံခရိုင်ဒုတိယရေးမှူးကနေပြောပါတယ်
ရခိုင်မျိုးတမီများအစည်းအရုံးဖွဲ့ရဲ့ဒုတိယအကြိမ်ဗဟိုကော်မတီမျက်နှာစုံညီစည်းဝေးကိုဒီဇင်ဘာ20ရက်နေ့ကနေ22ရက်နေ့ထိစစ်တွေမြို့မှာကျင်းပခဲ့ပါတယ်။အဲ့ဒီစည်းဝေးမှာဖွဲ့ဥက္ကဋ္ဌတော်စောမြတ်ရာဇာလင်းကမျိုးတမီတွေအနေနဲ့နိုင်ငံရေးအရေးချင်းပြေဝပြီးဆုံးဖြတ်ချက်တိုင်းမှာမျိုးတမီကောင်းဆောင်တွေပါလာနိုင်ရေးအတွက်ရခိုင်မျိုးတမီအစည်းအရုံးကိုဖွဲ့စည်းခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အစည်းအဝေးကိုရခိုင်ပြည်နယ်18မြို့နယ်ကဗဟိုလုံမှုဆောင်ကိုယ်စားလှယ်50ခန်းတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ရခိုင်မျိုးတမီးအစည်းအရုံးကို1998ခုနှစ်ကဘင်္ဂလားမြန်မာနယ်စပ်တနီယာမှာစတင်ဖွဲ့စည်းခဲ့ပြီး2012ခုနှစ်မှာပြည်တွင်းကိုဝင်ရောက်လှုပ်ရှားလာတာဖြစ်ပါတယ်
မြန်မာနိုင်ငံမှာချင်းလူမျိုး53မျိုးရှိတယ်လို့သတ်မှတ်ရေးတွက်မှုဟာမှန်ကန်မှုမရှိဘူးလို့2014ခုနှစ်တကောင်စင်းဆိုင်ရာချင်းအမျိုးသားအထောက်အကူပြုကော်မတီကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာချင်းလူမျိုး53မျိုးရှိတယ်ဆိုပြီးတက်မတော်အစိုးရလက်ထက်ကစတင်ကရေးသားပြောဆိုမှုရှိလာပြီး2014ခုနှစ်လူဦးရေနဲ့အိမ်အကြောင်းအရာတကောင်စင်းကောက်ယူရာမှာလဲချင်းလူမျိုးများကို53မျိုးပိုင်းခြားကကောက်အမှတ်401ကနေ450အထိတတ်မှတ်ကောက်ယူခဲ့တာကြောင့်ချင်းလူမျိုးတို့အကြားနားလည်မှုလွှမ်းမာခြင်းစိုးရိမ်စိတ်များဖြစ်ပေါ်ခြင်းနဲ့အချင်းချင်းစိတ်ဝမ်းကွဲပြားရန်အဆပြိုးလာခြင်းတွေကြုံတွေ့ခဲ့ရတယ်လို့တကောင်ဆင်းဆိုင်ရာချင်းမျိုးသားအထောက်ကူပြုကော်မတီရဲ့ကြေညာချက်မှာထောက်ပြထားပါတယ်
သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရှင်မြန်မာအစိုးရစစ်တပ်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ကနေစွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေနေရက်ရင်းကိုပြန်နိုင်ဖို့မြန်မာတပ်မတော်ကနေတပ်တွေစုခွာပေးဖို့တန်းလူထုအခြေပြုဖွဲ့စည်းတွေကနေတောင်းဆိုခဲ့ပါတယ်ရှမ်းပြည်နယ်တောင်ပိုင်းကျေးသီးနဲ့မိုင်းရှုဒေသခံစစ်ပြေးဒုက္ခသည်တွေရဲ့လက်ရှိအခြေအနေတွေကိုတော့ဆိုင်းမင်းကနေအခုလိုတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်
ရှမ်းပြည်နယ်တောင်ပိုင်းကျေးတီမိုင်းရှုဒေသဘက်မှာစစ်ပြေဒုက္ခတဲ့တုံးထောင်နီးပါးခန့်ဟာမြန်မာတပ်မတော်ကနေဟန့်တားထားနေတာကြောင့်နေရက်မပြနိုင်သေးဘူးလို့ရှမ်းလူထုအခြေပြုအဖွဲ့အစည်းရဲ့ပြောခွင့်ရရင်ဟန်ဖာကပြောပါတယ်
အခုဆိုရှင်မပြနိုင်သေးတာကထိုက်ပါရှိတယ်။ဖွန်မရှိတယ်၊မင်းရှိရှိပုံလည်းမပြနိုင်ဘူး။ဒါနဲ့အားလည်းမပြန်ကုန်ဘူးရှိတော့သုံးတော့ကျော်မပြနိုင်သေးတာအဆီသားလို့ရှိနေတယ်
။မိုင်းရှုမြို့နယ်ထဲကကုန်းနိမ်နဲ့နှံပါမုံတေရခန့်တွေဟာနေမီမအေးချမ်းသေးလို့မိုင်းရှုဒုက္ခတဲ့စခန်းနဲ့ဟိုင်းပါရွာအနီးမှာအိမ်ယာအသစ်ဆောက်လုပ်နေထိုင်နေရတဲ့အခြေအနေမှာရှိနေတာပါ။ဒုက္ခတွေတွေနေရရင်ပြန်နိုင်ဖို့မြန်မာစစ်တပ်တွေကနေတပ်ဆုတ်ခွာပေးဖို့ရှမ်းလူထုခြေပြုတ်အဖွဲ့အစည်းတွေကနေတောင်းဆိုတယ်လို့အဖွဲ့ရဲ့ပြောခွင့်ရရင်ဟန်ဖာကပြောပါတယ်
တိုက်ပွဲဖြစ်တဲ့မနစတော်ဒီမတ်ရှင်ချေအားဆက်တိုးချေတယ်အဲဒီဒီလိုရှင်ရဲ့ရည်ရွယ်မှာဆိုရှင်ကြည့်တတ်တယ်ဗောနော်ဒီလိုနေရာရရှိရှိတယ်ဒီမှာကစုခွာပေးဖို့တောင်းဆိုတာဖြစ်တယ်
ဒီစစ်ပြေးဒုက္ခတွေဟာပြီးခဲ့တဲ့အောက်တိုဘာလပထမအပတ်မှာမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရက်ကိုစွန့်ခွာထွက်ပြေးလာခဲ့ကြတာပါတိုက်ပွဲဖြစ်ပွားနေစဲကာလတွေမှာဒေသခံတွေအနေနဲ့လူအခွင့်ရေးချိုးဖောက်မှုတန်ကိုလည်းခံနေရတယ်လို့ရင်းဟန်ဖာကပြောပါတယ်
ဒီချက်ပေါ်ခဲ့တဲ့အများရှိပြည်သူတွေကလည်းစဉ်းစားတယ်ဆိုတော့အများတော့စဉ်းစားတော့ဘောနော်ကျန်တာတွေပြန်လဲခြင်းမလဲတမက်ဖြစ်ခဲ့တဲ့ရှင်းလဲရမလို့လည်းဒီမှာဖြစ်နေလို့တမက်နဲ့ဖြစ်တာ
လက်ရှိမှာတော့နှစ်ဖက်တက်တွေအကြစီရေးတင်းမာမှုမရှိတော့ပေမဲ့မြန်မာစစ်တပ်တွေကနေကြေးရွာအတွင်းနေရာယူထားတာကြောင့်နေရက်ပြန်ဖို့ခက်တွေ့နေကြတယ်လို့သူကဆိုပါတယ် miao pan xian bi tam do ne myama so ya do ka ni disima xi ye ne ka twei song sui nei mu ma na phat tat dwe ko pya ne yauk tain pho a chet dwe pa xi be me di ka ni thi tat yauk tain da myo ma xi de da chang dukkha de dwe aim pyan ye ma a ta si phit ni de lo a so ya tat dwe pyan le yauk tain be pho xian lu thu che pyo phwa si dwe ka ni disima la 22 ye ne ye swae ne jin nya chet thauk pyan taung so tha ba de
တက်ပြီးတော့မွန်ပြည်နယ်ရဲ့လွတ်တော်၅နှစ်သက်တမ်းအတွင်းမှာပြည်နယ်ကနေပြတ်ထန်းပိုင်ခွင့်ရှိတဲ့ဥပဒေ34ခုကိုအတည်ပြုပြတ်ထန်းနိုင်ခဲ့ပေမဲ့လက်တွေ့အကောင့်ထဲဖော်နိုင်မှုမှာအားနည်းနေတယ်လို့မွန်ပြည်နယ်လွတ်တော်ဥက္ကဋ္ဌကပြောပါတယ်ပြတ်ထန်းဥပဒေတွေထဲကစီပင်သားရရေးဥပဒေအစရှိတဲ့ဥပဒေ၅ခုလောက်ကိုပဲထိထိရောက်ရောက်လုတ်ကင်နိုင်တယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကထောက်ပြခဲ့ပါတယ်ဒီအခြေအနေကိုတော့မီးရင်စနိုင်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
မွန်ပြည်နယ်လွှတ်တော်ကနေအတိပြုပြတ်ထန်းခဲ့တဲ့ဥပဒေတွေဟာလက်တွေ့အခေါင်ထဲပေါ်ရမှာ30ရာခိုင်နှုန်းကျော်လောက်ပဲရှိတယ်လို့မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးချင်းဖေးကအခုလိုပြောပါဗျာ
။ချုပ်ဥပဒေတွေ 30% 40% လောက်ပါကျွန်တော်ပြတ်ထန်းတဲ့ဥပဒေတွေပေါ်လာတယ်။ကျန်တဲ့အားကြောင့်တော့ဒီစဲဒီတော်စုဥပဒေနဲ့ပဲပေါ်နေကြ။
ပြတ်ထန်းခဲ့တဲ့ဥပဒေတွေလက်တွေ့ကောင်းတယ်မဖော်နိုင်တာဟာလွှတ်တော်ရဲ့အားနည်းချက်တွေလည်းဘာကောင်းဘာနိုင်တယ်လို့လည်းဦးချင်းဖေးကအခုလိုဆက်ပြောပါဗျာ
။လုတ်ချင်လုတ်ဖို့စိတ်ရှိနံပါတ်1ချေဘီနံပါတ်2အဲ့ဒီဥပဒေကိုကောက်တဲ့ပေါ်ရမှာဌာနဆိုင်ရာအဲ့ဒီဌာနဆိုင်ရာကသူလုပ်နေကြပြီးတော့သူ့ဥပဒေတိုင်းမှာလုပ်ချင်တာကိုလုပ်ချင်ကျွန်တော်တို့ရဲ့ skill ကြောင့်ချင်ပုံကလည်းလိုအပ်နေတာရှိရှိ
ဒါအပြင်အတီးပြုတ်ပြတ်ထန်းခဲ့ပြီးဖြစ်တဲ့ဥပဒေတွေကိုလည်းလွှတ်တော်တက်တမ်းမကုန်ခင်ပြန်လည်စီစစ်သုံးသပ်ပြီးပြင်ဆင်စရာရှိတဲ့ဥပဒေတွေကိုပြင်ဆင်ပြီးလိုအပ်ပါကအသည့်ရေးဆွဲတိတာရှိရင်လည်းအသည့်ရေးဆွဲသွားမယ်လို့လည်းလွှတ်တော်ဥက္ကဋ္ဌကပြောပါတယ်လွှတ်တော်တက်တန်း၅နှစ်ကာလအတွင်းမှာပြတ်ထန်းခဲ့တဲ့ဥပဒေတွေထဲကစီပင်သားရရဲ့ဥပဒေနဲ့ပုဂ္ဂလိကယင်ပြစ်ဆွဲရေးဥပဒေစတဲ့ဥပဒေ၅ခုလောက်ပဲထိထိရောက်ရောက်အကောင့်ထဲပေါ်ဆောင်ရွက်နိုင်တာရှိပြီးတော့ကြာဥပဒေတွေကအကောင့်ထဲပေါ်နိုင်ရှိမရှိဘူးလို့ကြက်ထုံမြို့နယ်မဲဆန္ဒနယ်အမှတ်2လွှတ်တော်ကိုယ်စားလှယ်ဦးစိန်မြစ်ကပြောပါဗျာ။ပြတ
်ထန်းတဲ့ဥပဒေတွေမှာအကောင့်ဖယ်ပုံတော့မွန်ပြည်နယ်ရေးမျိုးကုန်ဥပဒေအဲ့ဒီမှာအခွန်တုပ်တွေအများကြီး။ဒုတိယကမွန်ပြည်နယ်အတွင်းပုဂ္ဂလိကယင်နဲ့ဆင်းရဲပြီးတတိယကစီဗနာဦးလေနော်စိတ်ကန်းကုန်နေကုန်ကြဦး
2008ဖွဲ့စည်းပေါ်ခြေခါဥပဒေစီရနှစ်အရာစီးပွားရေးကဏ္ဍဘာနာရေးနဲ့စီမံကိန်းကဏ္ဍစိုက်ပျိုးရေးနဲ့မွေးမြူရေးကဏ္ဍဆွေးအိမ်ကဏ္ဍလျှက်စစ်ကဏ္ဍအဆက်ရှိတဲ့ကဏ္ဍရှိခုအတွက်ကိုဘီနယ်ဒါမမဟုတ်တိုင်းဒေသကြီးလွှတ်တော်တို့ကနေဥပဒေပြုခုရတဲ့ကဏ္ဍတွေဖြစ်တယ်ဆိုပြီးဖော်ပြထားပါတယ်ထပ်ပါကဏ္ဍကြီးရှိခုအတွက်ကိုဥပဒေပေါင်း49ခုနဲ့ဥပဒေခွဲ2ခုပြတ်ထန်းခွင့်ရှိတယ်လို့လည်းပါပါတယ်မွန်ပြည်နယ်လွှတ်တော်အနေနဲ့ကလွှတ်တော်တဲ့တိုင်းရဲ့နောက်ဆုံးအကျဉ်းစီးပွားထိမှာတော့ဥပဒေ34ခုကိုအတည်ပြုပြတ်ထန်းခဲ့ပြီးဖြစ်ပါတယ
်အခုသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
လာမယ့်နှစ်သစ်ဇန်နဝါရီလ12ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငင်းချမ်းရင်ညီလာခံကိုတက်ရောက်ဖို့အတွက် UPWC ဒုဥက္ကဋ္ဌနဲ့ဝန်ကြီးဦးသိန်းစော်နဲ့အဖွဲ့ဟာဝါနဲ့မိုင်းလာအဖွဲ့ကိုတွားရောက်တိုက်တွန်းခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
တိုင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင့်သံကြားအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ရှင် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းညင်ကြတယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာတိုက်တက်တာမှတ် 855 ရန်ကုန်စာတိုက်ကြီးကိုပေးပို့နိုင်ပါတယ်ရှင်ဖုန်းနံပါတ်ကတော့1-239-382-999ဖြစ်ပါတယ်။ email နဲ့ဆက်သွယ်လို့သူတွေအတွက်ကတော့ burmese@voanews.com ဖြစ်ပါတယ်ရှင
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောတာရှင်များခင်ဗျာ။ OSCE လို့အတူကောက်ခေါ်တဲ့ Organization for Security Cooperation in Europe ဥရောပလူညုံရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့ဟဲဆင်ကီနောက်ဆုံးအရေးယူဆောင်ရွက်မှုနှစ်40မြောက်အခါသမယမှာဥထိပ်ပန်းစင်ရမယ့်အချက်တွေကိုအဖွဲ့ဝင်နိုင်ငံတွေကလေးစားအတိအမှတ်ပြုပြီးဆင်နွှဲကျင်းပနေကြပါတယ်။ဒီလိုလေးစားဥထိပ်ပန်းစင်ကြရမယ့်အချက်တွေထဲမှာရှီရင်ဆွဲဂုံတိတ်ခါကိုလေးစားအတိအမှတ်ပြုဖို့လူတဦးချင်းစီရဲ့လူအခွင့်အရေးနယ်မြေနယ်နိမိတ်သတ်မှတ်ချက်တွေပေါ်မှာလေးစားမှုရှိရေး OSCE အတိအမှတ်ပြုဒေတာတွေမှာအင်အားအသုံးပြုပြီးတော့ချိန်ချောက်မှုမရှိစေရေးစတာတွေပါဝင်ပါတယ်။ဒီအချိန်မှာရုရှားကိုယ်တိုင်ပါဝင်လက်မှတ်ရေးထိုးထားတဲ့ Minsk သဘောတူညီချက်ကိုအကောင့်ထဲပေါ်နိုင်ရေးအတွက်အပြည့်အဝပါဝင်ဆောင်ရွက်ကြဖို့ရုရှားနိုင်ငံနဲ့ခွဲထွက်ရေးသဘုံတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။အဲ့ဒီထဲမှာရုရှားရဲ့တပ်ဖွဲ့ဝင်တွေနဲ့လက်နက်ပစ္စည်းကိရိယာတွေကိုယူကရိန်းနိုင်ငံအရှေ့ဘက်ကနေရွှေ့ပြောင်းဖို့နဲ့ OSCE အဖွဲ့ဝင်တွေအနေနဲ့လွတ်လွတ်လပ်လပ်လေးလာစောင့်ကြည့်ခွင့်ပြုရေးအစရှိတာတွေပါဝင်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်း Minsk သဘောတူညီချက်ဟာယူကရိန်းနိုင်ငံရဲ့ဥပဒေအရကျင်းပတဲ့ Donbas ဒေသရွေးကောက်ပွဲနဲ့ OSCE အဖွဲ့ရဲ့လူ့အခွင့်အရေးနဲ့ Democratic အဖွဲ့လေးလာစောင့်ကြည့်မှုတွေရဲ့အရေးပါမှုကိုအလေးထားပြောကြားခဲ့ပါတယ်။နေဆက်ဒေသတွေမှာယူကရိန်းအစိုးရအနေနဲ့ပြန်လည်ထိန်းချုပ်ထားနိုင်ဖို့နဲ့နိုင်ငံရေးပြောကကြောင့်ဒဇာကန်အဖြစ်ထိန်းသိမ်းခံထားရသူတွေအလုံးကိုလွှတ်ပေးရေးဆိုတဲ့ကိစ္စတွေလည်းပါဝင်ပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းအနေနဲ့သူတို့ရဲ့လက်နက်ကြီးတွေကိုပြန်လည်ရုပ်သိမ်းဖို့နဲ့Donbas ဒေသရွေးကောက်ပွဲအစီအစဉ်နဲ့ပတ်သက်ပြီးတော့ကောင်းမွန်တဲ့ညှိနှိုင်းဆောင်ရွက်မှုတွေပြုလုပ်ဖို့စတာတွေပါဝင်ပါတယ်။ဒါဟာခိုင်မာကြည့်လစ်စွာလှမ်းရမယ့်ခြေလှမ်းဖြစ်ပါတယ်လို့မကြခင်ကဆာဗီယာမှာကျင်းပခဲ့တဲ့ OSCE ဝင်ကြီးများအစည်းအဝေးမှာအမေရိကန်နိုင်ငံသားရေးဝင်ကြီး John Kerry ကပြောဆိုခဲ့ပါတယ်။ဒါအပြင်ပျက်စီးဆုံးရှုံးမှုကိုဖြစ်စေပြီးမလိုအပ်တဲ့ပြည်ပခါကိုရှောင်ကျဉ်ကြရမယ်လို့ပြောပါတယ်။ OSCE ရဲ့တဏျာမဟုတ်တဏျာမှာရှေ့ရှေ့ကလေးဖြစ်နေတဲ့ပြည်ပခါတွေရှိနေပါတယ်။မော်ဒိုဗာကခွဲထွက်သွားတဲ့Transnistria, Georgia, now be Nagorno Karabakh စတဲ့အရက်တွေဖြစ်ကြပါတယ်။ OSCE အတိမတ်ပြုဒေတာအတွင်းလူခွင့်ရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးရေးကိစ္စဟာဆက်လက်ပြီးတော့ဦးစားပေးလှုပ်ဆောင်ရမယ့်အရာတွေဖြစ်ပါတယ်။နိုင်ငံတော်တော်များများပြတ်ထန်းခဲ့တဲ့ဥပဒေအစ်စ်တွေကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့အခန်းကဏ္ဍကိုကန့်သတ်ထားကြတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။သတင်းလုပ်ငန်းပေါ်တိုက်ခိုက်မှုတွေခံရပြီးမီဒီယာတွေလွတ်လပ်စွာဖော်ထုတ်ပြောဆိုမှုကလည်းအနေနဲ့ရှိနေတယ်လို့တခါတည်းမှာအင်အားသုံးတိုက်ခိုက်မယ်ဆိုပြီးတော့ချင်းချောက်ခံရတာမျိုးတွေလည်းရှိနေပါတယ်။နိုင်ငံသားတွေရဲ့အခွင့်အရေးချိုးဖောက်ခြင်းသတင်းတောက်တွေကိုသူတို့ရဲ့အလုပ်တွေမလုပ်နိုင်အောင်တရားဝင်နိုင်ငံရေးသဘောထားကွဲလွဲမှုတွေအတန်တိတ်ဆိတ်နေအောင်ပြုလုပ်တာတွေကလက်ခံနိုင်စရာမရှိပါဘူး။အခြေခံသဘောတရားတွေကိုကျွန်ုပ်တို့အနေနဲ့ထပ်မံအခိုင်အမာအတည်ပြုနိုင်လိမ့်မယ်လို့လည်းမျှော်လင့်တဲ့အကြောင်းဝန်ကြီးကယ်ရီကပြောပါတယ်။ Helsinki ဂတိကဝတ်အတွင်းရှိတည်တံ့နေမှုကကျွန်ုပ်တို့အနေနဲ့စိန်ခေါ်မှုတွေကိုဝိုင်းဝန်းအပြေရှာဖို့နဲ့ငြင်းညာပြီးလွတ်လပ်တဲ့ဥရောပနဲ့ဥရောပအာရှထိစပ်နေတဲ့ဒေသဖြစ်ရေးဆက်လက်ကြိုးပမ်းနေစေဖို့ဖြစ်တယ်လို့ပြောကြားခဲ့ကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။တော်ရရှင်တို့ခုနဆင်ခဲ့ကြရတာက American Soya ရဲ့သဘောထားမြင်ပဲဖြစ်ပါတယ်။ VOA ရဲ့အားပေါ်မဟုတ်ကြောင်းကိုသိစေအပ်ပါတယ်ရှင်။VOA ကနေတောက်ကြနေမနဲ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင
်။ပုံရဟမင်းကြီး Francis ဦးဆောင်တဲ့ကဘာတလွားက Roman Catholic ဘာသာဝင်တန်းပေါင်း1200လောက်ဟာကျယ်သပတေးနေ့မှာ Christmas ပွဲတော်ကိုစတင်ဆင်နွှဲကြပါတယ်။ St. Peter's ရင်ပြင်မှာ Christmas အကျိုးလူမှုဆုတောင်းပွဲကိုပုံရဟမင်းကြီးဦးဆောင်ပြီးပြုလုပ်ခဲ့တာဖြစ်ပါတယ်။Syria ဆိုရအနေနဲ့နိုင်ငံခြားကဝင်ရောက်ဆွတ်ဖက်မှုတွေမပါပဲ Geneva မြို့မှာကျင်းပမဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်ဖို့အတွက်အဆင်သင့်ပါပဲလို့တရုတ်နိုင်ငံဘေကျင်းမြို့ကိုရောက်နေတဲ့ Syria နိုင်ငံခြားရေးဝန်ကြီး Willard Mulam ကကြက်တပရီနေမှာပြောဆိုလိုက်ပါတယ် Syria ပြည်ရင်းစစ်အဆုံးသတ်ရေးရည်ရွယ်တဲ့နိုင်ငံတကာဥဆောင်တဲ့ Syria ငြိမ်းချမ်းရေးလုပ်ငန်းရှင်တက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအတည်ပြုခဲ့ပြီးတဲ့နောက်သတင်းတစ်ပတ်နှိပါချက်မှာခုလိုပြောခဲ့တာပါလာမယ့်နှစ်ဆန်းအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်မှာပြုလုပ်မယ့်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်သမ္မတဘရက်အိုဘားမားရဲ့ဖိတ်ကြားချက်ကိုအာဆီယံခေါင်းဆောင်တွေကလက်ခံခဲ့ကြတယ်လို့သမ္မတအိမ်ဖြူအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကဗုဒ္ဓဖူးနေမှာပြောကြားခဲ့ပါတယ်။အိန္ဒိယနဲ့ရုရှားတို့ဟာဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့နျူကလ িয়ার ဓာတ်အပိစက်ရုံတွေကိုအိန္ဒိယနိုင်ငံမှာတည်ဆောက်ဖို့အပြင်ကာကွယ်ရေးနဲ့အရက်ဖက်ဆန်ရတွေမှာပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်။မော်စကိုကိုအလယ်လာရောက်တဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးသဘောတူလက်မှတ်ရေးထိုးပွဲအပြီးမှာတော့လာမယ့်အနှစ်20အတွင်းအိန္ဒိယနိုင်ငံမှာဓာတ်အပိစက်ရုံအနည်းဆုံး6ခုတည်ဆောက်ရေးအတွက်ရုရှားကကူညီပေးမယ်လို့ရုရှားသမ္မတကပြောပါတယ်။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကကိုရဲကောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်ကျမကတော့နနာချက်ပါရှင် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင် Christmas နဲ့အတူပျော်ရွှင်နိုင်ကြပါစေ
This program has come to you from the Voice of America, Washington.